ဒေါ်လာစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုအလုံးကိုရုပ်သိမ်းလိုက်တာမျိုးမဖြစ်သင့်သေးဘူးလို့မြန်မာရေးလှုပ်ရှားသူအနေနဲ့လေးလာသုံးသပ်သူတွေကပြောဆိုလိုက်ကြပါတယ်ဒေါ်လာစုကြည်ရဲ့အမေရိကန်ခီးစဉ်အစမှာခုလိုပြောကြတာပါဒီအကြောင်းကိုဆက်ပြီးပြောပြချင်ပါတယ်မြန်မာနိုင်ငံကဒီမိုကရေစီလမ်းကြောင်းပေါ်ကိုအပြည့်အဝမရောက်သေးတာကြောင့်ဒေါ်လာစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုအလုံးကိုမရုပ်သိမ်းသင့်သေးဘူးလို့ဝါရှင်တန်ဒီစီအခြေစိုက်မြန်မာအရေးလှုပ်ဆောင်သူဒေါက်တာစိန်ဝင်းကသုံးသပ်ပါတယ
်ဒီမိုကရေစီအပြည့်အဝသွားနိုင်မှုလို့တယ်အဲ့တော့အပြည့်အဝမရောက်မချင်းနဲ့ဟောပေါ့နော်ဆန့်ရှင်အကုန်လုံးတော့မလျှော့တင်ဘူးလို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းချုပ်ဆိုးပုံဥပဒေဘာမှမပြောင်းသေးတာပြင်ဆင်ဖို့တောင်မှအကြောင်းမရှိသေးဘူး။ဘာကြောင့်လဲဆိုတော့ရှင်းရှင်းပြောရင်တော့ဒီမိုကရေစီမရရင်တိုင်းပြည်ရဲ့ရေးရှိစီဝါရေးတိုးတက်မှုပါမဖြစ်နိုင်ဘူ
းမြန်မာပြည်သူလူထုအတွက်အကျိုးတစုံတရာဖြစ်မလာသေးပဲနဲ့တော့လူပုဂ္ဂိုလ်တူချင်းပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေကိုမယုတ်သိမ့်သင့်သေးဘူးလို့ပြောလာသူကဝါရှင်တန်ဒီစီမြန်မာတန်ရုံးရဲ့တန်မှုဟောင်းဘုံမှုအောင်လင်းတို့ဖြစ်ပါတယ
်အဓိကကတော့ဒီဘုံမှုကြီးတန်းရှင်နဲ့မိသားစုပေါ့လေဒါတော့ဒီပြည်သားတွေကတော့ခုန်နေပေါ့လေသူတို့ရဲ့နှိစက်တဲ့ပုဂ္ဂိုလ်ကြီးပါကြပါတိုင်းပြည်ရဲ့သူတို့ခိုးရောင်းဝတ်ထားတဲ့ပတ်စံတွေတော်တော်များများကအဲ့ဒီပုံကိုလက်ထက်မှာကျွန်တော်တို့ရောက်နေတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အကြံပြုချင်တာကပေါ့လေသူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုတိုင်းပြည်တည်အောင်ပြင်ညာပြီးတော့မှထိုက်တင်တဲ့အခွန်ပန်းသာပေါ့လေအခေါ်ဆောင်ပြီးတော့မှသူတို့ကိုအပြန်သုံးသင့်ပါတယ်။မမာပြည်သူပြည်သားတွေတက်ကိုဘာမှမလုပ်သေးဘဲနဲ့တော့ဆန်ရှင် list လုပ်ပေးတင်နေပါဦး။
ရခိုင်ပြည်နယ်ညဉ့်ဉန်းဖွံ့ဖြိုးရေးအတွက် NLD အစိုးရကရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းလှုပ်ဆောင်လာတဲ့အပေါ်ကြိုးဆိုကြောင်းနဲ့အပြူသဘောဆောင်တဲ့ရလဒ်တွေကိုမျှော်လင့်ကြောင်းအမေရိကန်အခြေစိုက်ရိုဟင်ဂျာအသင်းဥက္ကဋ္ဌဒေါက်တာဝါကာဦးတင်ဖြစ်ပါတယ်
။ဒေါက်တာဆန်ဆူဂျီကကော်ဖီအန်နမ်ကမီရှင်ကိုဆာဗီလုတ်တာအဲကျွန်တော်ကြိုးဆိုပါတယ်။အဲ့ဒါကိုကျွန်တော်အားပေးပါတယ်။ကျွန်တော်တို့ပြောချင်တာကကော်ဖီအန်နမ်ကအစ်မတာအပြည့်ချူရှိရဲ့ဒီပလိုမတ်ရောအဲ့တော့ရခိုင်ဘက်ကရောမွတ်စလင်ရိုဟင်ဂျာဘက်ကရောသူအပေါ်မှာယုံကြည်မှုရှိဖို့ကျွန်တော်တို့တောင်းဆိုပါတယ်အရေးအကြီးဆုံးကတော့ရခိုင်ပြည်မှာညီညွတ်ရေးအတွက်ရိုဟင်ဂျာနဲ့ရခိုင်ပြည်နဲ့အဆက်အသွယ်ကောင်းအောင်ရန်သူမှုမရှိအောင်အစိုးရကလုပ်တာကိုကျွန်တော်တို့ထောက်ခံပါတယ
်မြန်မာတပ်မတော်နဲ့အမေရိကန်စစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအမေရိကန်လွှတ်တော်မှာဆွေးနွေးနေတာကြောင့်မြန်မာတပ်မတော်ကလက်ရှိအတိုင်းသွားနေမယ်ဆိုရင်အဲ့ဒီပူးပေါင်းဆောင်ရွက်မဲ့အစီအစဉ်ကိုပြန်လည်သုံးသပ်သင့်တယ်လို့ထောက်ပြသူကနိုင်ငံတကာရောက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွမ်ဆန်ဖြစ်ပါတယ
်ကျွန်တော်ကြားလောက်ကတော့အမေရိကန်စစ်တပ်ကနေပြီးတော့မြန်မာစစ်တပ်ကိုပညာသင်ပေးတာလို့ပါလို့လွှတ်တော်ကနေပြီးတော့ဒီနေ့ရောစိတ်မက်နေထုတ်နေတာကျွန်တော်တွေ့ရတယ်ကျွန်တော်ပြည်နယ်မှာတော့စစ်တပ်ကနေပြီးတော့ဒီလူခွေကြီးချိုးဖောက်တဲ့ဟာတွေတောင်ပြောင်ဆင်းဆင်းချိုးဖောက်တဲ့အများကြီးရှိနေတယ်။အဲ့လိုဆိုတော့ဒါမှမင်းမင်းရရပြုပြင်ပေါင်းလဲမှုမရှိသေးတဲ့သတ်မှတ်တော်တစ်ခုကဒီလိုနိုင်ငံကြီးတစ်ခုနဲ့ပူးပေါင်းလာပြီဆိုတော့ကျွန်တော်တိုင်းရင်းသားတွေအတွက်အများကြီးနစ်နာ
ခီးစဉ်အစိုးမတက်ခင်ဒီသတင်းပတ်အကုန်လုံးမှာတိုင်းရင်းသားတွေကဒေါ်ဆန်းစုကြည်နဲ့တွေးဆုံခွင့်ရဖို့တောင်းဆိုထားကြပါတယ်ခင်ဗျာ။